Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပဲသတင်းတွေကိုမှတ်သိနေထိုင်တဲ့အတူကြီးညာပေးတော့မှာပါ EN Nuclear အရေးဒီကနေ့နောက်ဆုံးထအပြေရှားဖို့သတ်မှတ်ထားပြီးမယ်လဲနောက်ထပ်ဆွေးနွေးကြရတဲ့ကြံနေသေးတာကြောင့်ဒီစနေနေ့မှာဆက်ပြီးတော့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဆွေးနွေးမှုတွေပြုလုပ်သွားမှာဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလအတွင်းအလူတစ်ခုမှာလူတွေအလူရက်တိုးဝေတာကြောင့်ဒီလူပေါင်း23ဦးထက်မနည်းသေဆုံးသွားတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန္ဒချိုင်
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမဆိုရင်တော့မြန်မာနိုင်ငံတွင်းကလူမှုဖူလုံရေးလုပ်ငန်းတွေမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအားနည်းနေတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်ဒီအကြောင်းနဲ့တူကရင်ပြည်နယ်ကော့ကရိတ်မြို့နားမှာဒီကနေ့တိုက်ပွဲတွေထပ်ဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
တော်ကျွန်တော်တို့ဒီလမ်းကြောင်းနေနေကျွန်တော်ရှင်းတာတော့ပါကျွန်တော်တို့ဒီနေ့ကျွန်တော်တို့ကသုံးဖို့နိုင်ပါတယ်ဟိုရှိနေပါတယ်ခင်ဗျဒီမှာတော့ဘယ်လိုရှိနေပါလဲ
တက်မတော်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲဝင်းပြောကြားခဲ့တာပါမကြခင်မှာပြည်စုံကိုနားဆင်ရပါမယ်ရှင်ဒါအပြင်ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုနောက်ဆုံးအခြေအနေတွေကိုလည်းအခုညပိုင်းမှာကြားရဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဒီစီစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်သိန်ကြီးထိုက်ကကြီးညာပေးပါမယ်ရှင်
အီရန်နျူကလ িয়ার အရေးကိုဒီကနေ့နောက်ဆုံးထားအပြေရှားဖို့သတ်မှတ်ထားပေမဲ့နောက်ထပ်ဆွေးနွေးစရာတွေရှိနေသေးတာကြောင့်စနေနေ့မှာဒီကမ္ဘာအင်အားကြီးနိုင်ငံကောင်းဆောင်တွေနဲ့အီရန်ကြားဆက်လက်ဆွေးနွေးသွားမှာပါအစည်းအဝေးမှာတိုးတက်မှုတစုံတရာရှိပေမဲ့နှေးကွေးလွန်းတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်ကပြောပါတယ်ဒီတောက်ကြနေ့အစောပိုင်းတုန်းကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်တို့ဟာဥရောပသမဂ္ဂအရာရှိတွေနဲ့အတူ BNN ကဟိုတယ်တစ်ခုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဤတဲ့နိုင်ငံသားဝန်ကြီးဇာရစ်ကရောဆွေးနွေးပွဲတင်တိုးတက်မှုရှိရလို့ပြောဆိုပြီးသူ့အနေနဲ့ဒီသတင်းပတ်ကုန်နဲ့အတူဘီယန်နမ်မှာဆက်ရှိနေနေသေးတဲ့အကြောင်းသတင်းတောက်တွေရဲ့အမေကိုဖြေကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့တကယ်လို့ဒီဆွေးနွေးမှုတွေကနေဆုံးဖြတ်ချက်တွေချမှတ်ဖို့ခက်ခဲနေဦးမယ်ဆိုရင်တော့ဆက်စပ်ညှိနှိုင်းသူတွေအနေနဲ့ဒီလုပ်ငန်းစဉ်အဆုံးသတ်ဖို့အဆင်သင့်မယ်လို့ကြာတာပဲနေကပြောဆိုလိုက်ပါတယ်။အခုကိစ္စဟာလှုပ်ထုံးလုံနည်းအရာအထူးသတိထားမယ်။အတိန်အဆောင်မခံတဲ့ကိစ္စဖြစ်တာကြောင့်ဘယ်အကြောင်းအရာမှပဲဖြစ်ဖြစ်အလင်းစလုံးဆောင်ရွက်သွားမှာမဟုတ်ဘူးလို့ဝန်ကြီးကယ်ရီကပြောပါရယ်ဆွေးနွေးပွဲရဲ့အနှစ်သာရကိုအဓိကအာရုံထားဆောင်ရွက်နေတာဖြစ်ပြီးဒီအတိုင်းရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါရယ်ခုလိုအစင်းမြင့်ဆက်ဆက်ညှိနှိုင်းနေတဲ့အစ်မနောက်ဆုံးချိန်ထိသဘောတူညီချက်ရယူနိုင်ဖို့ဟာပြဿနာသိမ့်မရှိလောက်ဘူးဆိုပေမဲ့အီရန်ပေါ်လဲနဲ့တင်ဖို့ရောင်းချမှုကန့်သက်ထားတဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုဖယ်ရှားပေးဖို့ကိစ္စဆုံးဖြတ်ဖို့ကတော့စိန်ခေါ်မှုဖြစ်နေပါရယ်
ဘဏ္ဍာရေးအခြေအနေရင်ဆိုင်နေရတဲ့ဂရိနိုင်ငံကနိုင်ငံတကာငွေကြေးအထောက်အပံ့တွေရရှိရေးဥရောပဘဏ္ဍာရေးဝန်ကြီးတွေထံကိုအဆိုပြုထားတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုလွှတ်တော်အနေနဲ့လက်ခံတင့်မတင့်ဆုံးဖြတ်ဖို့ဂရိပါလီမန်မှာဒီကနေ့ဆွေးနွေးနေကြပါတယ်ဥရောပဘဏ္ဍာရေးဝန်ကြီးတွေထံကိုတင်သွင်းတဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာနောက်ဆုံးအဆိုပြုချက်ထဲမှာတော့ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်တိုးမြှင့်ကောက်ခံမဲ့အကြောင်းကတိပြုထားပါတယ်။ငွေကြေးအကျပ်တဲကျုံနေတဲ့ဂရိအစိုးရကိုအကြီးအကျယ်လိုအပ်နေတဲ့နောက်ထပ်အကူအညီတွေပေးတင်မတင်ဆိုတာကိုတော့တနင်္ဂနွေနေ့မဆုံးဖြတ်ခင်မှာဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တို့ဂရိရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ဂရိအစိုးရနဲ့ EU ဥရောပသမဂ္ဂကြားသဘောတူညီချက်မရယူနိုင်ခဲ့ရင်တော့ဂရိအနေနဲ့ယူရိုငွေ3ဥရောပ19နိုင်ငံတွေကနေထွက်ရမယ့်အခြေအနေကိုဆက်ရောက်လာနိုင်ပါတယ်။ဂရိနိုင်ငံမှာဘဏ္ဍာရေးငွေကြေးအကျပ်တဲကြောင့်ဘဏ်တွေကိုပိတ်ထားရပြီးငွေထုတ်ဆက်တင်မှာလည်းတစ်နေ့ကိုဒေါ်လာ68ဒေါ်လာပဲထုတ်ခွင့်ပေးထားပါတယ်ရှင်
။ American ပြည်ထောင်စုတိုင်းကယ်ရိုလိုင်းနားပြည်နယ်မှာ American ပြည်တွင်းစစ်ကာလကတီးကြခွဲထွက်ခြင်းတွေတုံးခဲ့ကြတဲ့ Confederate အလံကိုဒီပြည်နယ်လွှတ်တော်မှလွှင့်ထူထားတာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကဒီကနေ့အခမ်းအနားနဲ့ဖယ်ရှားမှာပါဒီ Confederate အလံကိုဖယ်ရှားပြီးပြလိုက်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်အများစုရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသပတေးနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်လွန်ခဲ့တဲ့လအတွင်း Charleston မြို့ကလူမဲတွေရဲ့တမိုင်းဝင်ဖယားကြောင်းအတွင်းလူလူသနတ်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွင့်ထူမှုကိုရပ်ဆိုင်ဖို့ပြည်내အတွင်းအကြီးအကျယ်တောင်းဆိုလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပါတယ် တနတ်သမားဒိုင်လန်ရူ့ဖ်ကဒီကွန်ဖက်ဒရိတ်အလံကမ်းပြီးရိုက်ထားတဲ့ပုံတွေနောက်ပိုင်းမှာထွက်ပေါ်လာခဲ့ပါတယ်
။ယေမန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေကိုဒီကနေ့တောက်ကြနေယေမန်ဒေသဆန်တော်ချိန်ည12နာရီမှာရပ်ဆိုင်းထားမယ်လို့ကုလသမဂ္ဂကကြေညာပါတယ်။ဆော်ဒီအာရေဗျဥဆောင်တဲ့လေကြောင်းစစ်ဆင်ရေးနဲ့ဟူတီသဘုံတွေအပေါ်တိုက်ခိုက်မှုတွေကိုရပ်ထားခြင်းအပြင်တိုင်းပြည်တော်ဝန်ကတန်းနဲ့ချီတဲ့ယေမန်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့ကုလကပြောပါတယ်။အကန့်အသတ်မဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးယူပြီးတိုက်ခိုက်မှုတွေကြောင့်ထိခိုက်နစ်နာနေရတဲ့ယေမန်ပြည်သူတွေအားလုံးအတွက်အတားအဆီးမရှိအကူအညီတွေပေးနိုင်ဖို့ကအမြန်ဆုံးဆောင်ရွက်ရမယ့်အရေးကြီးကိစ္စဖြစ်တဲ့အကြောင်းကုလပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ်အခြေခံလိုအပ်တဲ့ဆေးဝါးကာကွယ်ဆေးအစားအစာနဲ့ရေအပါဝင်အကူအညီတွေကိုလိုအပ်သူတွေထံအရောက်ပို့ပေးနိုင်ဖို့အတွက်လူသားချင်းစာနာမှုအကူအညီပေးရအဖွဲ့အစည်းတွေအနေနဲ့ပင်လယ်ရေကြောင်းနဲ့လေစိတ်တွေအပါဝင်နိုင်ငံတော်ဝန်လှုပ်ရှားသွားလာနိုင်တဲ့အာမခံချက်ရှိရလိမ့်မယ်လို့လည်း Mr. Dujeric ကပြောပါတယ်။အကန့်အသတ်မဲ့လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စက်မှုကို Ramadan ဥပုသ္လကုံဆုံးတဲ့အချိန်အထိသတင်းတပတ်ကြားဆက်လက်ထားမယ်လို့လည်းကုလပြောခွင့်ရကပြောပါတယ်ရှင်။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
သောကြောင့်ညဘက်သတင်းများကို VOE ကနေဆက်လက်ကြင်ညာနေပါရယ်။နှစ်ရှည်ထောင်နဲ့ချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါရယ်။ Unity Channel နဲ့ Buy Montane Channel ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးတို့ကိုနှစ်ရှည်ထောင်နဲ့ချမှတ်ပြီးတနေ့အကြာဒီကနေ့မှာအခုလိုကြင်ညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ဖိနှိပ်တဲ့ဥပဒေတွေကိုနိုင်ငံတကာစံနှုန်းသားတွေနဲ့အညီပြောင်းလဲပြင်ဆင်ဖို့ကိုလည်း AI အဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းထားပါရယ်အခုလိုမျိုးသတင်းတောက်တွေပေါ်ထောင်နဲ့ချမှတ်လိုက်တာဟာမြန်မာနိုင်ငံကသတင်းတောက်တွေမီဒီယာလုပ်ငန်းခွင်ကဝန်ထမ်းတွေအနေနဲ့အနောက်ရှက်တွေချင်းချောက်မှုတွေကိုရင်ဆိုင်နေရတယ်ဖြစ်တယ်ဆိုတာကိုဖော်ပြနေတာလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့ AI ရဲ့အစီရင်ခံစာထဲမှာတော့ဖော်ပြခဲ့ပူပါရယ်လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမှာဖြစ်တာကြောင့်လူထုအတွက်သတင်းတွေသုံးသပ်ချက်တွေကိုလွတ်လပ်တဲ့မီဒီယာတခုအနေနဲ့တင်ပြပေးဖို့ဟာခါတိုင်းထက်ပိုအရေးကြီးကြောင်းကိုလည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်အတွင်းကကာကွယ်ရေးပစ္စည်းစက်ရုံသတင်းဖော်ပြခဲ့တာကြောင့် Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတော်၄ဦးကိုလွန်ခဲ့တဲ့နှစ်ဇူလိုင်လအတွင်းထောင်ဒဏ်10နှစ်ချမှတ်ခဲ့သလိုဒေါက်ဆန်းစစ်ကြီးနဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်ပြည်သူတွေကတင်မြှောက်ကြောင်းဒီမိုကရေစီရေးစင်စဲမပြတ်လို့ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဖော်ပြခဲ့တဲ့ Buy Montane Channel ကထုတ်ဝေသူ Editor အဖွဲ့နဲ့သတင်းတော်စုစုပေါင်း5ဦးစီကိုထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်ခင်ဗျာ
တရုတ်စတော့ဈေးကွက်တွေဒီကနေ့တောက်ချာနေမှာဒုတိယနေ့အဖြစ်ဆက်ပြီးပြန်ခုန်တက်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံမှာအခုလိုဈေးကွက်မတိမငြိမ်ဖြစ်မှုတွေကြောင့်စိုးရိမ်မှုတွေကတော့ရှိနေသေးပါ။တရုတ်စတော့ဈေးကွက်မှာစံသတ်မှတ်ထားတဲ့ရှန်ဟိုင်းစတော့ဈေးကွက်ကတော့ဒီကနေ့4.500ခန့်လုံးတက်ခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လလေကစပြီးဈေးကွက်တန်ဖိုးရဲ့30ရာခန့်လုံးလောက်ကျဆင်းခဲ့တာကိုပြန်လည်အဖတ်ဆင်နိုင်ဖို့တရုတ်အစိုးရရဲ့အကြံအစည်ဆောင်ရွက်မဲ့အစီအစဉ်တွေကြေညာခဲ့ပြီးတဲ့နောက်မနေ့ကလေးကစတော့ဈေးကွက်ပြန်ပြီးဥမော်လာခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်အစိုးရကအဓိကကျတဲ့အတွုံးနှုံတွေကိုဖြတ်တောက်စတော့ဝယ်ယူမှုကန့်သက်ချက်တွေကိုဖယ်ရှားပြီးရှယ်ယာအများစုပိုင်ဆိုင်ထားသူတွေကိုလည်းနောက်ထပ်6လရောင်းချမှုတိုင်းမြင့်မိန်ထုတ်ခဲ့ပါတယ်ဒီအတွက်ဈေးကွက်ရဲ့40ရာခိုင်နှုန်းလောက်ရှိတဲ့တရုတ်ပြည်မာကြီးကကုမ္ပဏီ1400လောက်ကိုအယောင်းအဝယ်တွေရပ်ဆိုင်းစေပါတယ်ဈေးကွက်ပြိုကျလာမှုကိုရပ်တန့်ရေးဆောင်ရွက်ချက်တွေကိုတော့ရင်းနှီးမြှုပ်နှံသူတွေကကြိုးဆိုပါတယ်ဒါပေမဲ့အစိုးရဘက်ကအကူအညီပေးနေတာတွေကိုဖြေလျှော့လိုက်ပြီးအယောင်းအဝယ်ဆိုင်ငံ့ခံထားရတာတွေရှယ်ယာတွေပြန်လဲရောင်းဝယ်ဖောက်ကားလာတဲ့အချိန်မှာအစုရှယ်ယာတွေအလုံးရင်းနဲ့ဆက်ပြီးရောင်းထုတ်လာမယ့်အပေါ်မှာလည်းစိုးရိမ်နေကြသေးပါစတော့ဈေးကွက်ပြဿနာကတရုတ်ရဲ့စီးပွားရေးအပေါ်မှာရိုက်ခတ်လာမယ့်အရေးကိုလည်းစိုးရိမ်နေကြရဆဲဖြစ်ပါရဲ့ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကမွတ်စလင်တွေရဲ့ရမဒန်ဥပုသ္လကာလအတွင်းအလူတစ်ခုမှာလူတွေအလူရဲ့တိုးဝေတာကြောင့်လူ23ဦးထက်မနည်းသေဆုံးသွားပါတယ်မြောက်ပိုင်းမြို့မိုင်မန်စင်းမှာဒီကနေ့မနေ့9နာရီလောက်ကလူပေါင်း1500လောက်ဟာအဝတ်ထည်တွေဝေပေးနေတဲ့ဆေးရွက်ကြီးစက်ရုံတွင်ကိုကျင်းမြောင်းတဲ့ဂိတ်တကားဝါကနေအလူရဲ့တိုးဝင်ခဲ့တာကြောင့်အခုလိုတည်ဆုံကုန်တာပါမြို့စင်ကြေဘုံအရက်နဲ့အနီးနားရွာတွေက မျိုးသမီးအများစုပါဝင်တဲ့လူအုပ်ကြီးဟာစစ်ရုံအပြင်ဘက်မှာညာလုံးပေါက်ဆောင်ဆိုင်နေခဲ့တာဖြစ်ပါတယ်။တည်ဆုံးသူ23ဦးထဲမှာစင်ရသားတွေလို့ယူဆတဲ့အမျိုးသမီး22ဦးပါပြီးတော့2ဦးကတော့ကလင်းငယ်တွေဖြစ်တယ်လို့မိုင်းမန်စင်းမျိုးကအကြီးတန်းရဲအရာရှိ Emran Ali က VOA ကိုပြောပါရယ်။အခုခါမှာတော့စစ်ရုံပိုင်ရှင်ကိုဖမ်းဆီးထားပြီးဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ရဲအရာရှိတွေကပြောပါရယ်ခင်ဗျာ။
Liberia နိုင်ငံထွေးကလက်တလုံးမှာ Ebola virus ကူးစက်မှုပြန်လည်ဖြစ်ပွားခဲ့တဲ့အတိုင်းအဝန်းအတွင်းမှာပဲနောက်ထပ် Ebola virus ကူးစက်မှုနှစ်ခုထပ်တွေ့တယ်လို့အစိုးရကပြောဆိုလိုက်တာကြောင့်နိုင်ငံတွင်း Ebola virus ကူးစက်မှုထပ်ဖြစ်လာမယ့်အရေးစိုးရိမ်နေကြရပါတယ်။ Ebola ကြောင့်ဇွန်လ28ရက်နေ့ကသေဆုံးခဲ့ရတဲ့အသက်18နှစ်အရွယ်လူငယ်လေးတဦးအပါအဝင်အခုဆိုရင် Ebola ကူးစက်ခံရသူ5ဦးထိရှိလာပြီလို့ Liberia အာဏာပိုင်တို့ကကြေညာပရင်းနေမှာအတည်ပြုပါတယ်။အသစ်ထပ်တွေ့တဲ့ Ebola ကူးစက်ခံရမှုနှစ်ခုတို့ကိုတော့စစ်ဆေးစေဖြစ်ပါတယ်တချိန်တည်းမှာပဲဆီးရီးယားလျွန်းနိုင်ငံမှာလည်းအီဘိုလာကူးစက်ခဲ့တဲ့ဒေတာတွေကိုသတ်မှတ်ချိန်တွင်အပြင်းမထွက်ရမိန်ထပ်တိုးထားပါလေအီဘိုလာဗိုင်းရပ်စ်ကူးစက်မှုတွေကိုရှော့တွက်မထားကြဖို့ဆီးရီးယားလျွန်းသမ္မတကသူ့ရဲ့ပြည်သူတွေကိုရောကမ္ဘာကိုပါအသိပေးပြောဆိုထားပါတယ်ရှင
်ဒီကနေ့ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။နိုင်ငံတကာလူ့သမားအဖွဲ့ချုပ် ILO ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ကမ္ဘာဗန်တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံတွင်းကလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေမှာကူညီထောက်ပံ့ပေးနေပြီးနောက်ထပ်လည်းပုံမကောင်းမွန်တဲ့ထောက်ပံ့မှုတွေပေးသွားမယ်လို့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။ဒါ့အပြင်လူမှုဖူလုံရေးလုပ်ငန်းတွေမှာလည်းမြမအစိုးရရဲ့ဥဆောင်မှုကအားနည်းနေသေးတယ်လို့သူကသုံးသပ်ပါတယ်။အပြည့်အစုံကတော့ VOE သတင်းတောင်မတ်တိန်ကီလင်းကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါရှင်။2014ခုနှစ်ဇန်နဝါရီလကနေစတင်ပြီးအပြည်ပြည်ဆိုင်ရာအလုတ္တမအဖွဲ့ချုပ် ILO ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ WFP နဲ့ကမ္ဘာဗန်တို့ပူးပေါင်းပြီးမြန်မာနိုင်ငံအတွင်းမှာလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေပိုမိုကောင်းမွန်စွာဆောင်ရွက်နိုင်မှုအတွက်မြန်မာအစိုးရကိုအထောက်အကူပြုနည်းစနစ်တွေမျှဝေထောက်ကူပေးနေတာဖြစ်ပါတယ်တနစ်ခွဲကြမြင်သွားပြီဖြစ်တဲ့ဒီအဖွဲ့အစည်း၃ဘွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မြို့စီရိုနာဟိုတယ်မှာကျင်းပခဲ့တာပါဒီကနေ့ဆွေးနွေးပွဲမှာအဖွဲ့အစည်း၃ဖွဲ့တို့မြန်မာနိုင်ငံအတွက်လူမှုကာကွယ်စောင့်ရှောက်မှုဆိုင်ရာနည်းစနစ်အထောက်အကူပေးနေပုံကိုအပြည်ပြည်ဆိုင်ရာအလုံတမအဖွဲ့ချုပ်ရဲ့လူမှုကာကွယ်စောင့်ရှောက်ရေးအစီအစဉ်အရာရှိကိုသိန်းသန့်ထေးကအခုလိုပြောပါတယ်
ပူပေါင်းဆောင်ရွက်ခဲ့တော့အဓိကတော့ကျွန်တော်ဒီက technical ပိုင်းဖြစ်တဲ့အတွက် technical ကျွန်တော် methodology တွေရှိရပေါ့နည်းစနစ်တွေပေါ့အဲ့နည်းစနစ်ကိုပူပေါင်းဆောင်ရွက်တဲ့ခင်မပါနေများရရတယ်ပေါ့နော် special ကြာမှာကျွန်တော်ဒီ technical notes လေးတွေထွက်လာတယ်ပေါ့ညလေးပြရှေ့လျှောက်ကျွန်တော်ပမာဏကြီးမှာရှေ့လူကောက်ကဲဆောင်ရှောင်ရေးတွေသူ့ချဲတဲ့ခါမှာဘယ်လိုမျိုးအသုံးဝင်နေပေါ့နော်ဒီလိုအသုံးပြုလို့ရတယ်ပြီးတော့တခြားဖွဲ့စည်းမှာရှေ့နည်းစနစ်တွေကိုလည်းအသုံးပြုကြမလားပေါ့နော်အဲ့ဒါလေးဆွေးနွေးကြတာပါဗျာ
ပူပေါင်းဆောင်ရွက်မှုတက်တန်းတစ်နှစ်ခွဲကာလအတွင်းမှာမြန်မာနိုင်ငံမှာလက်ရှိလုပ်ကိုင်နေတဲ့လူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေကိုမှတ်တမ်းပြုစုကအကဲဖြတ်ချက်စရာတွေရေးဆွဲပေးခဲ့ပါတယ်။အဲဒီကမှတစ်ဆင့်မူဝါဒအကြံပြုချက်တွေရွေးချယ်စရာမူဝါဒတွေနဲ့ဗန္ဒာရေးလုံလောက်မှုတွေကိုတွက်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်ကမ္ဘာကုလသမဂ္ဂအဖွဲ့ရဲ့အကဲဖြတ်ချက်အခြေပြုအမျိုးသားအဆင့်ဆွေးနွေးခြင်း ABND နဲ့ကမ္ဘာဗန်ရဲ့လူမှုကာကွယ်စောင့်ရှောက်ရေးအကဲဖြတ်ချက် SPA နီးစနစ်တွေကိုလည်းအသုံးပြုခဲ့ကြပါတယ်။လက်ရှိလုပ်ကိုင်နေတဲ့လူမှုဖူလုံရေးလုပ်ငန်းတွေထဲမှာမြမအစိုးရရဲ့ဦးစီးဦးဆောင်မှုအားနည်းနေသေးတယ်လို့သူကသုံးသပ်ပါတယ်။
ဒီတော့ဒီမှာဟိုအများဖြစ်တော့ဒီဟိုအစိုးရနေမှာဥဆောင်လေဟာအရင်နေတယ်ပေါ့နော်ဟိုအဓိကတော့ကျွန်တော်စီမာကကျတော့ emergency တခုခုမှပဲတုံ့ပြန်တာမျိုးရှိရပါဘောနော
်အဲလိုအဖွဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ကမ္ဘာဗန်တို့ရဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနိုင်ငံမှာသာပထမဦးဆုံးဖြစ်တယ်လို့လည်းသူကအခုလိုဖွင့်ဟပါတယ်
အဓိကတော့ကျွန်တော်ဒီမှာတွေ့ကြုံရတဲ့ဟာလေးတွေကတော့ဒီတခြားနိုင်ငံတွေမှာလည်းပြန်မှဟိုနမူနာယူလို့ရမှာပေါ့နော်တခြားနိုင်ငံတွေမှာလည်းပြန်ပြီးအသုံးပြုလို့ရမှာဥပမာဆိုလို့ရှိရင်ကျွန်တော်ဒီမျိုးတွေ့ပြီးလုပ်ရဲဆိုတော့ဟာတခြားနိုင်ငံတွေမှာလည်းမရှိသေးဘူးတခြားနိုင်ငံမှာသူကလည်းသူတို့တည်တန့်စီလုပ်ကြတာပေါ့နော်ဥပမာဒီမှာကျတော့ဒီ Oven နဲ့ဟိုကမ္ဘာဗန်နဲ့ ILO နဲ့ WFP နဲ့တွေ့လို့တဲ့ဟာမျိုးကလည်းတခြားနိုင်ငံတွေမှာလည်းအဲ့လိုဒီပမာဗီယာကိုယ်စားလေးတခြားနိုင်ငံတွေကလည်းလိုက်ပြီးမှနမူနာယူလို့ရတာပေါ့နော်အဲ့လိုမျိုးတွေ့ပါတယ်ဟုတ်
လက်ရှိတော့လူမှုရေးအကူအညီတွေလူမှုဖူလုံရေးဆိုင်ရာအကူအညီတွေပေးနိုင်မှုနီးစနစ်ပိုင်ဆိုင်ရာအကူအညီပေးနေတဲ့ဒီနိုင်ငံတကာအဖွဲ့အစည်းသုံးဖွဲ့ဟာမြန်မာနိုင်ငံအတွင်းလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေပုံမိုတိုးတက်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကိုရှေ့ဆက်ပြီးဆောင်ရွက်သွားမှာလည်းဖြစ်ပါတယ်ဒါအပြင်2015ခုနှစ်မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဗန်ဥက္ကဋ္ဌဂျင်ယွန်ကင်နဲ့ ILO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုင်းရိုက်တာတို့ရဲ့ပူးတွဲထုတ်ပြန်ချက်မှာပါဝင်တဲ့တဦးတယောက်မျှနောက်ကျန်မနေရေးဆိုတဲ့အတိုင်းနိုင်ငံသားအလုံးလူမှုကာကွယ်စောင့်ရှောက်ရေးတွေရရှိအောင်လဲထောက်ပံ့ကူညီသွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်
မတ်တငီလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ပြည်ခိုင်ပြိုးပါတီအကြီးအကဲတဦးရုတ်တရက်စင်ကာပူမှာဆေးကုသမှုခံယူနေရတဲ့ဆိုတဲ့သတင်းကိုကြားရဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်ကတိုက်ပွဲတွေကိုကြည့်အောင်ပါရှင်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တမိုင်လောက်ပဲဝေးတဲ့ကောင်းမှုဆိုတဲ့နေရာဘက်မှာမြန်မာအစိုးရတပ်တွေနဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတပ်တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တရားကျော်ဟာလည်းကော့ကရိတ်မြို့ကဝါဆိုဦးဖုန်ကြီးကျောင်းမှာခိုးလုံနေကြရပါတယ်။ဒါပေမဲ့လို့လေဒီတိုက်ပွဲတွေကြောင့်မနေ့ကဖွင့်လှစ်ခဲ့တဲ့အာရှလမ်းသစ်မှာယင်းအသွားလာတွေရပ်တန့်သွားခြင်းမရှိခဲ့ပါဘူး။အပြည့်အစုံကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြမတက်မတော်နဲ့ DKBA တက်တီတပတ်နီးပါးကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့မနေ့ကပဲနယ်မြေရှင်းလင်းပြီးဖြစ်ကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါ။ဒီကနေ့မှပဲမြမတက်မတော်နဲ့ DKBA တက်ဖွဲ့တွေကြာတိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်းDKBA ကလို့သူ့ဘောအခြေချပြူဟာကဘုံမှုစောစောင်းကဆိုပါတယ
်တိုက်ပွဲဖြစ်တယ်နှစ်နိုင်စွစွမ်းနေဆိုတော့လေအဲလုံးနေတဲ့တနိုင်ရတော့ရတ်တယ်ပေါ့နော်အဲပြင်းထန်တယ်ဆိုတော့တို့ဟိုဒီ120ဒီနေ့ပါလမ်းပြစ်တယ်လေနော်တော့အနည်းကရတာတော့ကျွန်တော်လူတွေလည်းဟိုပြစ်တယ်ပေါ့
တပ်မတော်ဘက်ကတော့မြောက်ရီကော့ကရိတ်အာရှလမ်းပစ်ကိုဖွင့်လှစ်နိုင်ရေးအတွက်စီစဉ်နေချိန်မှာကလို့သူ့ဘောကရင်အစည်းအရုံးကခွဲထွက်အဖွဲ့တွေကအခွန်ကောက်ခံမှုတွေလုပ်တဲ့အတွက်နေမြေရှင်းလင်းရတာဖြစ်တယ်ဆိုပြီးပြောဆိုထားတာပါတိုက်ပွဲတွေရှိနိုင်ပေမဲ့အာရှလမ်းပစ်ရဲ့လုံခြုံရေးအခြေအနေကိုတပ်မတော်ဘက်ကစိုးမိုးထားနိုင်တယ်လို့တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်အောင်ရဲဝင်းကအခုလိုပြောပါတယ်
အော်ကျွန်တော်တို့ဒီလမ်းကြောင်းတွေကကျွန်တော်တို့ရှင်းလာတော့ပါကျွန်တော်တို့လူတွေကကျွန်တော်တို့ကစိုးမိုးနိုင်ပါတယ်ဟိုရှိနေပါတယ်ခင်ဗျာဒီလိုတိုက်ပွဲတော့ရှိနေပါတယ်
တိုက်ပွဲတွေဖြစ်နေစဉ်အတွင်းမှာအာရှလမ်းတစ်ပေါ်ကခီးသွားတချို့ထိခိုက်ဒဏ်ရာရခဲ့ကြသလိုကော့ကရိတ်မြို့ထဲကစာတင်ကျောင်းတစ်ကျောင်းနဲ့လူနေရပ်ကွက်ထဲကိုလက်နက်ကြီးကြီးတွေနဲ့တိုက်ရောက်ခဲ့တာပါတက်မတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ကလို့ထူဖို့ကရင်အစည်းအရုံး KKO ခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ DKBA ဘက်ကတော့ညင်းဆိုပါတယ်အာရှလမ်းတစ်မှာကလမ်းဟောင်းမှာပါမြမတက်မတော်နဲ့ကရင်လက်နက်ကိုင်အဖွဲ့ပေါင်းစုံကနေအခွန်ကောက်ခံလာတာဟာနှစ်နဲ့ချီကြာခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းနေ့တုန်းကတော့အာရှလမ်းမှာအခွန်ကောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပြီးတနေရာထဲမှာကောက်ခံဖို့ဆွေးနွေးခဲ့ကြပါတယ်။အခုအခွန်ကောက်ခံတဲ့နေရာဟာ DKBA KNU နဲ့ငင်းငယ်ကောင်စီတို့အဖွဲ့ပေါင်းစုံပါဝင်တဲ့ဂိတ်ဖြစ်တယ်ဆိုပြီး DKBA ကလို့ထူဝါပြူဟာကဗိုလ်မှူးချုပ်ကျော်သက်ကဆိုပါတယ်။
ဟုတ်ကဲ့ပြတ်ပြတ်လို့ပြပါစင်ယူပါတယ်ဒီမှာ DKB ညဟဲတောက်စီစတယ်နော
်နေကြဆောင်တက်တီနဲ့တခြားကရင်လက်နက်ကင်တက်ချို့ကတော့ထိုင်းနဲ့မြန်မာကြားကမိုးရဲမြစ်လို့ခေါ်တဲ့တောင်ရင်မြစ်အနီးတရားမဝင်နေဆက်ဂိတ်တွေမှာအခွန်ကောက်ခံနေတာဖြစ်ပါတယ်နေကြဆောင်တက်တီအများဆုံးစိုးမိုးထားတဲ့နေရာကတော့အရင်က6-3လုံးဂိတ်လို့လူသိများတဲ့တပ်မဟာဂိတ်ဖြစ်ပါတယ်အဲ့ဒီနေရာကနေထိုင်းဘက်ကနေဖမ်းပြီးလို့ပြန်ပို့တဲ့မြန်မာနိုင်ငံသားတွေကိုငွေကြေးကောက်ခံနေတာဖြစ်ပါတယ်အခုလက်ရှိအာရှလမ်းတစ်မှာတော့နေကြောင်တက်ကမြမတက်မတော်နဲ့ပူးပေါင်းပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာပါ။ကရင်ပြည်နယ်အတွင်းမှာတော့ဝလုံးတားပြီးဝါတာဂိတ်လို့ပြည်သူတွေကခေါ်ကြတဲ့လက်နက်ကင်တက်တွေငွေကောက်ခံတဲ့ဂိတ်တွေကိုခီးသွွားပြည်သူတွေကအမြဲလိုလိုဆဲရနောက်ရက်ဖြစ်စွာနဲ့ငွေကြေးပေးနေရတာပါ။အခုအခါမှာတော့ဒီခွန်ကောက်ခံတဲ့ဂိတ်တွေကြောင့်တိုက်ပွဲဖြစ်ရတယ်ဆိုပြီးမြမတက်မတော်ဘက်ကဆိုပါတယ်။မြမတက်မတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့အာရှလမ်းတစ်မှာအခွန်ကောက်ခံနေတဲ့အဖွဲ့တွေကိုနေမြေရှင်းလင်းရေးလုပ်ရင်တိုက်ပွဲပေါင်း29ကြိမ်ဖြစ်ခဲ့ရတယ်လို့ဆိုပါရယ်တိုက်ပွဲတွေကြောင့်ကော့ကရိတ်နဲ့နီးတဲ့ကျေးရွာတွေကပြည်သူတရားကျော်ဟာရွာတွေမှာမနေရတော့ဘဲကော့ကရိတ်မြို့ကဝါဆိုဦးဖုန်ကြီးကျောင်းမှာဇူလိုင်လ6ရက်နေ့ကစပြီးခိုးလုံနေကြရပါတယ်တိုက်ပွဲတွေမပြင်းထန်တော့ပေမဲ့နေမြင်မတည်ငြိမ်သေးဘူးဆိုပြီးနေရရင်ကိုမပြန်ရဲကြသေးဘူးလို့လည်းဒုက္ခသည်တွေကပြောဆိုကြပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ထိုင်းနိုင်ငံလိတ်ကျွန်းကလူတက်မှုနဲ့ပတ်သက်ပြီးတရားရုံးကြားနာမှုနောက်ဆုံးအခြေအနေကိုကြားရဖို့ရှိပါလေရှင်အခုတော့ပြည်ခိုင်ပြိုးပါတီအကြီးအကဲတဦးရဲ့ကျမရေးနဲ့ဆိုင်တဲ့သတင်းကိုကြည့်အောင်ပါပြည်ခိုင်ပြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့တောင်သာမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းဟာ နေပြည်တော်ကနေအိမ်မှာရုတ်တရက်သတိမေးမြော်ပြီးတော့စင်ကာပူနိုင်ငံကဆေးရုံကြီးတစ်ခုမှာအရေးပေါ်ကုသမှုခံယူနေရတယ်ဆိုတဲ့သတင်းကိုမြန်မာပြည်သူတွေကြားဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အရင်စစ်ဆိုးရလက်ထက်ကဥအောင်တောင်းရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့ပြန်ပြောဆိုမှုတွေလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဗိုလ်ဒူးနေညကနေပြည်တော်နေမှာရုတ်တရက်သတိလင့်မေးမြော်သွားတဲ့ပြည်ခိုင်မျိုးပါတီအကြီးအကဲဦးအောင်တောင်းကိုဇူလိုင်လ9ရက်မနစ်မနက်ပိုင်းကစင်ကာပူနိုင်ငံကဆေးရုံကြီးမှာအရေးပေါ်ကူတာနေတာပါသူ့ကျမ်းမာရေးနောက်ဆုံးအခြေအနေအတိအကျကိုတော့ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးဦးအောင်တောင်းအခုလိုတည်ရေးရှင်ဖြစ်နေခြင်းမှာမြန်မာပြည်သူတွေကြားအမျိုးမျိုးဝေဖန်နေကြပါတယ်ဦးအောင်တောင်းရဲ့ကျမ်းမာရေးသတင်းကိုလူတွေစိတ်ဝင်စားကြတာဟာအရင်စစ်အစိုးရလက်ထက်သူ့ရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်တယ်လို့မြန်မာ Journalist ကွန်ရက်ရဲ့အထွေထွေတွင်မူဦးမြင့်ကျော်ကမှတ်ချက်ပေးပါတယ
်သူကလက်ရှိအာဏာရပါတီရဲ့ဩဇာရှိတဲ့လူအဖြစ်အမှောက်တွေလုပ်ငန်းမျိုးတွေကသူ့နဲ့ဆက်တယ်ဆိုရင်ဒီကယုံကြည်ကြတယ်ဒါကြောင့်သူ့ရဲ့ကျမ်းမာရေးစိတ်ဝင်စားလို့ကျွန်တော်ထင်တယ်သူကအပြည့်လူမျိုးရေးဒီကေဘာသာရေးဒီကေတွေဖြစ်ပျက်တဲ့ကိစ္စမှာသူ့နဲ့ဆက်ဆံမှုရှိတဲ့လူတွေကယုံကြည်တယ်တမန်ရရှိတယ်ပေါ့နော်အထောက်အထားတော့ဆိုင်ရမှာမပြနိုင်ပေမဲ့တော်တန်မြတ်ရှိတဲ့ဒီပင်းကိစ္စမှာသူပါဝင်ပတ်သက်တယ်လို့အဲ့လိုတန်မြတ်ရှိဆိုတော့အဲ့ဒီအချက်လက်တွေကနောက်လာမယ့်နိုင်ငံရေးမှာလည်းကိစ္စကသူရှိနေရင်ဓာမျိုးတွေကိုစိုးရိမ်မှုတွေရှိနေရမှာပေါ့နော်ဒါကြောင့်စိတ်ဝင်စားတယ်လို့ကျွန်တော်မြင်ပါတယ်ဟိုလူတယောက်အနေနဲ့ပြောရင်တော့ချစ်ချင်းကောင်းချင်းဘာမှမရှိဘူးဒါပေမဲ့သူမရှိတော့ရင်အဲ့ဒီဟိုအကြောင်းအရာမျိုးတွေမလုံးနိုင်တော့ပေါ့နော်အဲ့ဒါကမြန်မာနိုင်ငံရေးမှာအကျိုးသက်ရောက်မှုတစုံတရာရှိနိုင်မယ်လို့လူတွေကယူဆတယ်ပေါ့နော်
မန္တလေးမြို့ကန်တူဦးဖြစ်သူကိုနိုင်ကလည်းဦးအောင်တောင်းရဲ့တည်ရေးရှင်ရဲ့သတင်းကိုလူတွေစိတ်ဝင်စားနေတဲ့ကိစ္စပေါ့အခုလိုဝေဖန်ပြောဆိုပါတယ်
။သူကကျွန်တော်တို့နဝတလက်ထက်မှာကဟိုအာနာအရှိဆုံးပုဂ္ဂိုလ်ရဲ့ယုံကြည်အားဆုံးလူတစ်ယောက်လို့အကုန်လုံးကသတ်မှတ်ခဲ့ကြတာဟုတ်နော်။အဲ့ဒီအပေါ်မှာသူ့ရဲ့လုပ်ရက်တွေကိုအားလုံးကစိတ်ဝင်စားခဲ့တယ်လေ။တိုင်းပြည်အတွက်ဘယ်လောက်လှုပ်လှုပ်ခဲ့လဲ၊သူ့အတွက်ဘယ်လောက်လှုပ်ခဲ့လဲဆိုတာတွေကအားလုံးကပို့ပြီးတော့စိတ်ဝင်စားကြတယ်လေ။အဓိကကတော့သူ့ရဲ့လိုရက်ကိုစိတ်ဝင်စားတဲ့အတွက်သူ့ရဲ့ဖြစ်ရပေါ်မှာလဲလူတွေကပို့ပြီးတော့စိတ်ဝင်စားတယ်လို့တော့ကျွန်တော်တော့အဲ့လိုလေးတော့ထင်တယ်ဗျ။အဲသူ့ရဲ့လူဆောင်ချက်ကတော့ကောင်းတယ်လို့တော့ပြောလို့မရဘူးပေါ့ဗျာ။ဟိုဒါပေမဲ့ကျွန်တော်တို့ကတော့ချစ်တာမုန်းတာတဲ့လူတယောက်ကိုသူ့ရဲ့တမိုင်းကြောင်းကဘယ်လိုလဲသူလာခဲ့တဲ့လမ်းကြောင်းကဘယ်လိုလဲကိုနေထိုင်ခဲ့တဲ့ဘဝတစ်ခုကြီးကဘလောက်တန်မိုးရှိလဲတန်မိုးမရှိဘူးလားကိုဘယ်လိုတွေလုပ်ခဲ့လဲဆိုတဲ့အပေါ်မှာတော့မူတည်တာပေါ့ဗျာ
ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ဒေါ်နန်းနီနီအောင်ကတော့ဥအောင်တောင်းတဲ့ပုံမှာဘယ်လိုစိတ်ခံစားမှုမျိုးမှမဖြစ်မိဘူးလို့ပြောပါတယ
်သူကလည်းသူတို့ဘာဖြစ်ဖြစ်စိတ်ဝင်စားအောင်ကိုထမင်းမှမတည်တာသူတို့နဲ့ပတ်သက်ပြီးတော့ဘာဖြစ်လဲမှမရှိဘူးဒါသူ့ကံအကြောင်းကြားပဲကွာသူနိုင်ငံတော်ကောင်းတာလုပ်ခဲ့ရတယ်ဖြစ်ဆိုးကြရဲလုပ်ခဲ့ရတယ်ဖြစ်သူ့ကံအကြောင်းကြားပဲအနီရဘာသာရေးပဲလိုက်တယ်တွင်းနေပြောပေါ့နော်သူ့အကြောင်းကြားနဲ့သူဖြစ်လာတဲ့ကိစ္စမှာကိုကနေပြောမကောင်းတာဖြစ်ပါစေလို့လေပြောစရာအကြောင်းမရှိဘူးလို့ကောင်းတာဖြစ်ပါစေလို့လေပြောစရာအကြောင်းမရှိဘူ
းတမတော်တော်ဟောင်းတူကတော့ဥအောင်တောင်းကိုဆေးရုံပေါ်မှာဆက်ရှိစေချင်တယ်လို့ဆိုပါတယ
်အခုမတမ်းမမဖြစ်နေတဲ့ကိစ္စအဲ့တည်းနေရာပဲကောင်းအလုံးလုံးနေလုံးလုံးဒီလူလူကကြမ်းနေတယ်ပဲနော်လုံးနေလဲလကားတော့ဒီတိုင်းမင်းဒီမကောင်းဘူးအဲ့ကျမရေအဲ့တိုင်းကျမကြီးမကောင်းနေတာပဲကောင်းတယ
်2003ခုနှစ်တပင်းလှုပ်ကြံတိုက်ခိုက်မှုမှာနောက်ွက်ကစီစဉ်သူအဖြစ်လူတွေကဥအောင်တောင်းပေါ်တန်တရားရှိပေမဲ့ဥအောင်တောင်းကတော့ဒီကိစ္စမှာသူပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြည်တွင်းတို့သတင်းချာနယ်တခုကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါလေရှင်အခုကြံနေသေးတဲ့သတင်းဆောင်းပါးတစ်ပုဒ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာလူသတ်မှုဆွဆွဲချက်နဲ့ရင်ဆိုင်နေရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအမှုမှာတရလိုပြတက်သေးတွေရဲ့ထွက်ဆိုချက်တွေတရလိုပြတက်သေးကံပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကွဲလွဲချက်တွေရှိနေတယ်လို့တရခံဖြစ်ဆွဆွဲခံထားရသူတွေရဲ့ရှေ့နေကပြောဆိုလိုက်ပါတယ်လူသတ်မှုဆွဆွဲချက်နဲ့လာပေါင်းတော်ကြဖန်စီထိမ့်သိမ်းခံထားရပြီးအခုထိလဲဆွဲချက်တင်သင့်မတင်သင့်မဆုံးဖြတ်နိုင်သေးတဲ့မြမအလုပ်သမားတွေရဲ့အမှုနဲ့ပတ်သက်လို့ဒီကနေ့3ရက်မြောက်နေ့ကြားနာမှုနောက်ဆုံးအခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့မတ်တင်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဗီတင်နိုင်ငံသားနှစ်ဦးတို့ဖြစ်တဲ့ဒေးဗစ်မေလာနဲ့ဟာနာဝစ်ရစ်တို့ထိုင်းနိုင်ငံခိုရာပန်းဖြစ်ကျွန်းမှာတပ်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုပြီးခဲ့တဲ့နှစ်ကတည်းကထိုင်းရဲတို့ဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီကနေ့တောက်ကြနေမှာတော့တရလူပြတပ်တွေနှစ်ဦးတို့ထွက်ဆိုခဲ့ကြတယ်လို့မြန်မာအလုပ်သမားနှစ်ဦးတို့အရေးရှေ့နေရှေ့ရဆောင်ရွက်ပေးနေသူမြန်မာတန်ယုံရဲ့ကိုစလေဦးအောင်မျိုးတန်းကပြောပါတယ်
ကျွန်တော်တို့ဒီနေ့မနေ့ပိုင်းအောင်ညနေပိုင်းဆိုရင်ရဲစီရံဝင်မြောက်ကိုဖြစ်ဖြစ်ပါတယ်စစ်ချက်ကိုနည်းနည်းစုပေါင်းသုံးသပ်ပြီးမယ်ဆိုရင်တော့ဆရာဝန်ထွက်ချက်မှာကိုလူသေးအလောင်းနံပါတ်1ဖြစ်တဲ့ဟန်နာမှာ DNA 3မျိုးတွေ့နေပါတယ်တဘောကတော့တရားခံနှစ်ယောက်ဆို DNA 2မျိုးတွေ့ရမှာဟုတ် DNA မျိုး3 DNA 3မျိုးတွေ့ပါတယ်လို့ဆရာဝန်ကိုယ်တိုင်ထွက်သွားပါတယ်အဲ့ဒါထူးခြားနေပါတယ်တစ်ချက်နောက်တစ်ချက်ကဒီဟန်နာရဲ့လက်တကြွယ်နဲ့လက်ကလေးကြားမှာတပင်းအနီလုပ်ပြီးတော့ပျော့ဟောပေါ့မမောက်ပျော့ပျော့ပျော့လေးဖြစ်နေတဲ့သပင်းအနီနှစ်လက်မှကြော်ကြော်ပါလာတယ်အဲ့ဒီဟာကိုလည်းသူကတွေ့တယ်ဆိုကြောင်းပြောပါတယ်ဒါတွေကကျွန်တော်တို့ဒေရခံနှစ်ယောက်နဲ့လုံးဝမတက်ဆိုင်တဲ့အကြောင်းအရာတွေဖြစ်နေတဲ့ပုံစံပေါ်နေပါတယ်နောက်တစ်ခုကဒေသူဒီဒေတကဲဒီဟိုဟာကိုစစ်တဲ့အခါမှာကျွန်တော်ကဘာမှစစ်စစ်လို့မရနိုင်ဘူးလို့ပြောတဲ့ဒီဆောင်ရဲထွက်ချက်မှကြည့်မယ်ဆိုရင်သူ့ရဲ့ဟိုစအိုနေရာတို့ဘာတို့ရေငန်းဝင်နေတဲ့ကြောင့်မို့ပျက်စီးနေတယ်။ဒီဟာကသူတို့နှစ်ယောက်ဒီအင်ကလီနဲ့တဘောသူကာမဆက်ချက်ချင်းရှိမရှိဆိုတဲ့ဟာကိုပြောဖို့ခက်တယ်ဆိုတဲ့စကားတော့ပို့ပါလာပါတယ်
။မြန်မာရွှေပြောင်းအလုပ်သမားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုလူသတ်မှုနဲ့ဆွဲချက်တင်သင့်မတင်သင့်ပထမအကြိမ်ကြားနာမှုတွေမှာအငင်းပွားပွေရာဖြစ်ခဲ့ပြီးတဲ့နောက်အခုဒုတိယအကြိမ်ပြန်လည်ကြားနာဆစ်ဆေးနေတာဖြစ်ပါတယ်။ဒုတိယအကြိမ်ကြားနာဆစ်ဆေးမှုတွေမှာတော့တရားလိုပြတက်တည်65ဦးတို့ကိုကြားနာမှာဖြစ်ပြီးအခု9ဦးတို့ရဲ့ထွက်ဆိုချက်တွေကိုကြားနာပြီးဖြစ်ပါတယ်။တရားခံအဖြစ်ဆွဆွဲခံရသူတို့ဘက်က DNA စစ်ဆေးမှုတွေကိုအစ်စ်ပြန်လဲစစ်ဆေးပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့ဂျာသာပတိနေတုံးကတော့ဗြိတိန်နိုင်ငံသား2ဦးတို့တပ်ဖြတ်ခံရမှုမှာအဓိကသက်သေတွေဖြစ်တဲ့ DNA တွေကစစ်ဆေးပြီးဖြစ်တာကြောင့်နောက်တစ်ကြိမ်ထပ်စစ်ဖို့မဖြစ်နိုင်တော့ဘူးလို့ထိုင်းရဲတို့ကပြောခဲ့ပြီးဒီကနေ့တောက်ကြာနေမှာတော့လူသားမှုသက်သေတွေတခုမှမပြောက်မပြက်ရှိနေစေဖြစ်တယ်လို့ဆူရတ်ထိုင်းခရိုင်ကမှုကင်းဆိုင်ရာတာဝန်ကြီးရဲရာရှိဆွမ်ခီယာကွေးမုတ်ကပြောခဲ့ပါတယ
်ของบางอย่างหายไม่มีนะครับอะไรหายมีแต่พูดทํานองว่า
ตัตติริยาตะคู่ก็ไม่เปี่ยวป่าวตะชู่ตัตติปิสิริก็တော့หมู่กินสัญญาซิซิชัดတွေပြီးဆုံးသွားတာပါหมู่กินสัญญาซิซิชัดပြီးသွားပြီဆိုတဲ့သဘောကအဲ့ဒါတွေမရှိတော့ပါဘူးဒါပေမဲ့အကောင့်ထဲပြနိုင်တဲ့ตัตติကံပစ္စည်းတွေရှိနေပြီးတော့ဒါတွေကိုကျွန်တော်တို့တရားရုံးကိုတင်မှာပါ
ဆွဆွဲခံရသူတွေဘက်ကတော့ DNA စစ်ဆေးမှုထပ်လုပ်ဖို့တောင်းဆိုခဲ့တာကိုတော့တရားရုံးကပယ်ချထားပြီးဖြစ်ပါတယ်တခြားตัตติကံပစ္စည်းတွေကိုလည်းအခုချိန်ဒီရဲဘက်ကမတင်သေးပါဘူး။ထိုင်းနိုင်ငံကိုကဘာလက်ခီးတယ်တွေဖြစ်လာရောက်ခဲ့ကြတဲ့အသက်24နှစ်အရွယ်ဗြိတိန်နိုင်ငံသားဒေးဗစ်မေလာနဲ့အသက်23နှစ်အရွယ်ဟာနာဝစ်ရစ်တို့ဟာထိုင်းနိုင်ငံရဲ့အပန်းဖြေစခန်းတွေရှိရာခိုးရောင်ကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကတတ်ခံခဲ့ရတာဖြစ်ပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးအဲ့ဒီကျွန်းမှာအလုလုကင်နေကြတဲ့မြန်မာရွှေပြောင်းအလုသမားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုဆွဆွဲဖမ်းဆီးစစ်ဆေးခဲ့တာမှာတော့မြန်မာရွှေပြောင်းအလုသမားနှစ်ဦးတို့ကလူသားမှုကျူးလွန်တယ်လို့ရဲထံမှဝန်ခံခဲ့ကြပေမဲ့နောက်ပိုင်းမှာတော့ရဲတို့ကနှိပ်စက်လို့ဝန်ခံခဲ့ရတာဖြစ်တယ်လို့ပြောခဲ့ကြတာပါ။ထိုင်းနိုင်ငံတွင်းမှာဗြိတိန်နိုင်ငံသားနှစ်ဦးတို့တပ်ခံရတဲ့အပေါ်မြန်မာရွှေပြောင်းအလုသမားနှစ်ဦးတို့ကိုဖမ်းဆီးခဲ့တာကိုတော့နိုင်ငံတကာကလည်းစောင့်ကြည့်နေကြဆဲဖြစ်ပါလိမ့်ရှင်။
တော်ရှိနေခင်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်မှုအတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရေးအခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲ။လာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရရှိနေအနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့တဲ့ကိုမင်းမြန်လူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
တော်ရရှင်တွင်နေတဲ့အချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင် VOA ကနေတောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနဆက်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညထုတ်လွှင့်ချက်တွေပဲဖြစ်ပါလေရှင်အခုဒုတိယပိုင်း10နာရီထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ50 kHz 585အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်ဒီကဏ္ဍတွေတဲ့ကအရင်ဆုံးနားဆင်ရမယ်မြို့သမီးကဏ္ဍမှာဆိုရင
်ကျွန်တော်ဒီရေကောက်ဝဲဆိုတာကတနိုင်ငံလုံးအတိုင်းအတာအနေနဲ့ပါဝင်တက်တက်ရတဲ့အရာပေါ့နော်ကျွန်တော်တို့အားလုံးပေးခွင့်ရှိတဲ့သူတိုင်းနေပေးခွင့်အခွင့်အရေးကိုတန်းစုရတာ
ပေးစလို့ခေါ်တဲ့ယုံကြည်ရတဲ့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများနဲ့ပူးပေါင်းလှုပ်ရှားမှုအဖွဲ့ရဲ့အကြီးတန်းစီမံကိန်းညှိနှိုင်းရေးမှုမအေးဆန်တဲ့မေးမြန်းချက်တွေကိုကြားဖို့ရှိပါတယ်။ဒါပြင်သုတဆုံလင်းအမေရိကန်တခွင်စီစဉ်တဲ့သိပ္ပံနဲ့နည်းပညာစီစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။နောက်ပိုင်းမှာလည်းနောက်ဆုံးကနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ထပ်မံကြေညာပေးဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြားပါမယ်ရှင်။ဒီစီစဉ်မှာဆိုရင်တက်ဆက်စ်ပြည်နယ်မှာသတင်းသုံးပတ်ကြာမဲ့ Bush Institute ကစီစဉ်တဲ့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign ရဲ့ဒုတိယပတ်သင်တန်းကိုလက်ရှိတက်ရောက်နေတဲ့မြန်မာလူငယ်ခေါင်းဆောင်18ဦးထဲမှာမတ်အေးအေးဆန်လည်းပါဝင်ပါတယ်။သူဟာ PACE လို့ခေါ်တဲ့ယုံကြည်ရတဲ့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများနဲ့ပူးပေါင်းလှုပ်ရှားမှုအဖွဲ့ရဲ့အကြီးတန်းစီမံကိန်းညှိနှိုင်းရေးမှုလည်းဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲပေါ်မတ်အေးအေးဆန်ရဲ့သဘောထားမြင်တွေကိုမေးမြန်းပြီးတော့အခုထုတ်လွှင့်မယ့်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you deepen the conviction in my soul. I'm going to go to November 10th, and I'm going to go to November 10th. 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 I'm going to go to လုံနေတော့ကိုစိတ်တယ်ဘယ်လိုအတွေးတွေဝင်လာလဲအဲ့တော့
ကိုပိုင်အနေနဲ့ကတော့ရေကောက်ပွဲနိုဗ ెంబ ာ10ရက်နေ့ကိုရောက်ပြီးဆိုတဲ့ခါကျဟိုဘလို့ခေါ်မလဲစာဆိုဆမ်မီဝဲတစ်ခုစစ်တော့မယ်ပေါ့နော်ဆမ်မီဝဲဖြေရတော့မယ်ဒိတ်ကိုသိရတယ်လို့ပဲပေါ့နော်စိတ်လှုပ်ရှားမှုဖြစ်တယ်အဲနောက်ပြီးကြတော့ကိုကဒီဆမ်မီဝဲတွေကိုပဲကပေါ့နော်ကြိုတင်ချင်းချင်းထားမှုဘလောက်ရှိတယ်လဲအာကိုဒီဆမ်မီဝဲကိုအမှတ်ကောင်းကောင်းရအောင်ပေါ့နော်ကိုအမှတ်ကောင်းကောင်းလုပ်ချင်တယ်အဲတော့လည်းတစ်ဖက်မှာလည်းကိုပဲကပြင်ဆင်ထားမှုငါဘလောက်အတိုင်းဒါထိရှိပြီလဲဆိုရပါတော့เนาะแม้ปี้อ่ะတော့มั้ยဆိုတော့အခါကျတော့ပျော်တယ်စိတ်လှုပ်ရှားမှုလည်းဖြစ်တယ်ဒါပေမဲ့အဲ့ဒါနဲ့ပတ်သက်စိတ်လှုပ်ရှားမှုဖြစ်တယ်ဆိုတာဘယ်လိုမျိုးတွေလာမှာလဲပေါ့เนาะကိုမျိုးမန်းထတာတစ်မျိုးဒါပေမဲ့ဖြစ်လာတာကတစ်မျိုးများဖြစ်မလားဆိုတဲ့အတွေးလေးတွေရှိတာ
အေးဆန်ပြောသလိုစာမီဝဲစိတ်မရက်တော့ထွက်လာပြီဒါပေမဲ့လို့ကိုကစိတ်ပူတာကတော့ဒီစာမီပွဲမှာမှတ်ကောင်းကောင်းရပါမလားဒီစာမီပွဲကနော်သူအဆင်ပြေပါမလားဆိုတဲ့ဟာဒီအမှတ်ကောင်းကောင်းရဖို့ဆိုတဲ့ဟာမှာဘလို့အချက်တွေနဲ့တိုင်းတာပါလဲရှင
်ဟုတ်အမှတ်ကောင်းကောင်းရရေဆိုတော့ပေါ့နော်ကျမရဲ့ဟိုခံစားချက်ကပေါ့နော်ကျမတို့ဒီရေကောက်ပွဲဆိုတာကတနိုင်ငံလုံးအတိုင်းအတာအနေနဲ့ပါဝင်တက်တက်ရတဲ့အရာပေါ့နော်ကျမတို့အားလုံးပေးခွင့်ရှိတဲ့သူတိုင်းနေပေးခွင့်အခွင့်အရေးကိုတန်းတူရတာနောက်ရကျမတို့မှလည်းဘာမှအတားအဆီးမရှိဘဲနဲ့ပေါ့နော်ကျမတို့တိုက်တဲ့ ကိုယ်စလေလောင်းကိုကျမတို့ကလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတာသူ့ကိုရွေးချယ်ဖို့အတွက်လည်းကျမတို့မှာဒီနေ့ပတ်သက်တဲ့အချက်လက်တွေကိုပြီးခွင့်ရတာသူ့ကိုလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရတာဒီနေ့ပြတာအတွက်ကိုကျမတို့မှာပါအနှောင်ဖွဲ့ပါတာစီဗန်းစိတ်ပူပန်မှုမှမရှိဘဲနဲ့ပေါ့နော်ကျမတို့ကြိုက်တဲ့ကိုယ်စလေလောင်းကိုကျမတို့မဲပေးနိုင်တာမျိုးဆိုလို့ရပါဟုတ်တယ်
ဟုတ်ကဲ့အေးဆန်တို့အဖွဲ့အကြောင်းရောနည်းနည်းပြောပြပေးပါလားရှင
်။ Okay, ကျွန်တော်တို့အဖွဲ့က People Alliance for Credible Election Space လို့ကျွန်တော်တို့ခေါ်ပါတယ်။အဲကျွန်တော်တို့မြန်မာလူဆိုရင်တော့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများကူပေါင်းလှုပ်ရှားမှုအဖွဲ့ပေါ့နော်ကျွန်တော်တို့ရဲ့အဖွဲ့နာမည်က။အဲကျွန်တော်တို့အဖွဲ့ကတော့ PAC Space ဆိုပြီးတော့လည်းတော်တော်များများကတည်ကြပါတယ်ဟုတ်။ကျမတို့ကနိုဝင်ဘာမှာလုံးမဲ့ရွေးကောက်ပွဲမှာကျမတို့တနိုင်ငံလုံးအတိုင်းအတာအနေနဲ့ပေါ့နော်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့ပေါ့နော် observation လုပ်ဖို့အတွက်ကိုကျမတို့အဖွဲ့ကပြင်နေတဲ့အဖွဲ့ပါရွေးကောက်ပွဲနေ့စောင့်ကြည့်ရတဲ့ခုရတော့မဟုတ်ပါဘူးကျမတို့ဒီ August လမှာလုံးမဲ့ voter list အာမဲဆန္ဒရှင်စည်ရင်ကတ်နဲ့အိခါဆိုင်နဲ့ကျမတို့တနိုင်ငံလုံးတိုင်းတာအနေနဲ့မဲဆန္ဒရှင်စည်ရင်ကတ်တာကိုလည်းကျမတို့စောင့်ကြည့်မယ်ဒီ campaign period ရဲ့နှစ်လကိုလည်းကျမတို့စောင့်ကြည့်မယ်ကျမတို့မဲယုံထဲမှာကျမတို့ရဲ့ volunteer တွေနဲ့ကျမတို့ရွေးကောက်ပွဲ commission ရဲ့တရားဝင် accreditation ယူပြီးတော့ကျမတို့မဲယုံထဲမှာကြည့်ပါမယ်ရှင
် Bush Institute ရဲ့ဒီ Liberty နဲ့ Leadership Forum ပထမပတ်ကျောင်းဆင်ပွဲမှာသမရ Bush က
As I understand, there is an election coming up soon. Our hope is that the election is free and fair. Our hope that it's not the election, but a election that leads to other elections. And if that happens, I am confident
that နောက်မှလည်းအလားတူရွေးကောက်ပွဲတွေဆက်ချင်းပနိုင်မိမယ်လို့သူမျှော်လင့်တဲ့အကြောင်းနဲ့ဒီလိုအခြေအနေမျိုးမှာဒီနှစ်ကျောင်းဆင်းတဲ့လူတွေနဲ့အေးဆန်တို့လိုနောက်နှစ်ဆက်ဆက်ပေါ့နော်ကျောင်းဆင်းတဲ့လူတွေနေနဲ့ကိုယ့်နိုင်ငံရဲ့အနာဂတ်ရေးကိုပုံဖော်ပေးနိုင်မိမယ်လို့သူအပြည့်အဝယုံကြည်တဲ့အကြောင်းပေါ့နော်ဒီလိုပြောတာနဲ့ပတ်သက်ပြီးတော့ပေါ့နော်အေးဆန်တို့ခုလာတက်နေတဲ့ဒီတင်နာကနေဘရမာဘယ်လိုပုံဖော်ပေးနိုင်မယ်လို့ယူဆပါလဲရှင
် Liberty and Leadership ပေါ့ကျွန်တော်တို့ဒီလူငယ်ကောင်းဆောင်မှုဒီအတွေ့နှင့်တင် program ကနေပြီးတော့ကျမအတွက်လေ့လာစရာကြီးနောက်ရကျမပြင်ပြီးတော့အသုံးချလို့ရမယ်ပြင်ပြီးအသုံးချလို့ရမယ်ဟာယူကျွန်တော်အများကြီးလေ့လာရတယ်ပေါ့နော်အခုဆိုကျမတို့တင်တာဆိုလို့ရှိရင်နှစ်ပတ်ထဲကိုရောက်လာပြီအဲ့နှစ်ပတ်ထဲမှာဆိုလို့ရှိရင်ကျမတင်ရသမျှကြီးအကုန်လုံးကကျမအလုံးမှရောနောက်ရကျမကောင်းဆောင်မှုအရေးအတွေ့မြင့်တက်ဖို့အတွက်ကောဒီ program ကတင်ပေးရတယ်ကအများကြီးအသုံးဝင်ပါတယ်ဥပမာအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျမတို့ဒီ American နိုင်ငံရဲ့constitution အကြောင်းနေသင်ရတယ် free government ဆိုတာပါလေမူရောကိုကျင့်တရားရောကောင်းတဲ့ခေါင်းဆောင်တရားဖြစ်ဖို့အတွက်ကိုကျွန်တော်တို့ဘယ်လိုအချက်တွေလားအရေးကြီးသလဲ free government နဲ့ free society ဒီရဲ့ဆက်ဆက်မှုတွေနောက်ကြကျွန်တော်တို့ free society ဖြစ်ဖို့အတွက်ကိုပြည်သူလူထုရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲအရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲဆိုတာတွေလည်းကျွန်တော်တို့သင်ရတယ်ဒီ American နိုင်ငံရဲ့ constitution နဲ့ဒီအရေးကြီးတဲ့ဒီ bill of right တွေလေ့လာရတယ်လေ့လာတဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာလည်းဒီဖွဲ့စည်းပုံအခြေခံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူလူထုကလိုလားနေတဲ့အချက်တွေပြင်ဆင်နေတဲ့အချက်တွေကျွန်တော်တို့ရှိရပေါ့ဒီအခါကျတော့ကျွန်တော်တို့ဒီအခြေခံဖွဲ့စည်းပုံကျောင်းလေးဘုအတွက်ကိုပေါ့နော်ကျမတို့အတွက်ဗလေးစာသင်ခန်းလေးရပေးလိုက်တဲ့ဒီ knowledge တွေဒါကျမတို့ကိုယ်နိုင်ငံမှာကိုပြန်ပြီးတော့တွန်းအားပေးပြီးတော့အလုပ်လုပ်ဖို့အတွက်ကိုပေါ့အဲ့ဒီအချက်တရားအထောက်အကူဖြစ်တယ်ဒီ leadership program ကကျမတို့တင်ပေးတာရပေါ့နော်တခြားနိုင်ငံရဲ့ဒီဥပမာကောင်းတွေကိုကျမတို့တင်ပေးရသူကမင်းတို့ဓာတ်ရီကိုပြန်ပြီးတော့ဓာတ်ရီကိုအသုံးချရမယ်ဓာတ်ရီကို copy ပွားရမယ်ဆိုပြီးတော့သူကအဲ့လိုမျိုးကျမတို့တင်ပေးတာမဟုတ်ဘူးဒီနိုင်ငံဒီမှာဓာတ်မျိုးတစ်မျိုးကြီးရှိခဲ့တယ်မင်းတို့နိုင်ငံရဲ့အခုလက်ရှိအနေအထားနဲ့မင်းတို့ချိန်ပြီးတဲ့အခါကျတော့မင်းတို့မြန်မာနိုင်ငံကတွားချင်နေတဲ့ future အတွက်ကိုမင်းတို့ဖြစ်ချင်တာတွေကိုဒီအနေပြီးတော့မင်းတို့ဘာအတွေ့အကြုံတွေယူသွားမလဲပေါ့ပြောမယ်ဆိုလို့ရှိရင်တော့ဟိုငားစာပေးတာမဟုတ်ဘူးငားမြားတတ်အောင်ပဲသူကတင်ပေးတာပေါ့နော
်ဟိုနောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်အခုလေ November လ10ရက်နေ့ကျရွေးကောက်ပွဲကျင်းပဖို့ရက်ကလည်းအခုဆိုလို့ရှိရင်3လကျော်ကျော်လောက်ပဲလိုတော့တယ်ဆိုတဲ့ခါကျတော့ကျမတို့ဒီပြည်တွင်းကလာတဲ့သတင်းတွေရပေါ့နော်ဒီရွေးကောက်ပွဲမှာမဲပေးဖို့လူငယ်တွေအနေနဲ့တိတ်ပြီးတော့စိတ်ဝင်စားတာမတွေ့ရဘူးလို့ကြားပါလိမ့်ရှင်အဲ့တော့ခါကျတော့လူငယ်တူအနေနဲ့ရွေးကောက်ပွဲကဘလောက်အရေးကြီးတယ်ဆိုတဲ့ဟာကို ဘယ်လိုတိုက်တွန်းချင်ပါလဲရှင်နောက်ဆုံးအနေနဲ့
ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲမှာလူငယ်တွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာရာနှုန်းကြီးပါဝင်တက်တက်ပြီးတော့ပေါ့နော်ဥစားမှုတွေပေးဖို့ကိုနိုင်တဲ့အခမ်းအနားနေပြီးတော့တက်တက်ကြွကြပါဝင်လှူဆောင်ပေးဖို့ဟာလုံးဝတရားရခိုင်နှုန်းအရေးကြီးတဲ့ကိစ္စပါကျွန်တော်တို့ဒီ2015ရွေးကောက်ပွဲကကျွန်တော်တို့အတိုင်းပြည်ရဲ့အပြောင်းအလဲတစ်ခုလည်းဖြစ်တယ်မြန်မာနိုင်ငံအနေနဲ့ရောနိုင်ငံတကာကဒီရွေးကောက်ပွဲပေါ်မှာကိုအာရုံထားတဲ့ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ကိုဒီရွေးကောက်ပွဲမှာလူငယ်တွေကအားတုံခွန်ဆိုင်နဲ့လူခက်ခဲတွေပဲရှိရှိရုံရုံကြည်ကြည်ရဲရဲဝံ့ဝံ့နဲ့ပါဝင်ပတ်သက်ဖို့အရေးကြီးတယ်အဲကျွန်တော်တို့နိုင်ငံမှာဆိုရင်ဒီကျွန်တော်တို့18မိနစ်ကနေပြီးတော့30ကြာလူကြီးကဒီရာဂိုင်းနှုံးကများတယ်ပေါ့နော်ဒီလူငယ်တွေထဲမှာရွေးသမီးအများကြီးပါနေတဲ့အတွက်ရွေးပောက်ပွဲမှာမဲပေးတဲ့နေရာမှာပေါ့နော်လူငယ်အရေးအတွက်ဒီအကုန်လုံးကမဲပေးနိုင်ဖို့ကအများကြီးအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့နိုင်ငံအတွက်အရေးကြီးတဲ့ဒီရွေးကောက်ပွဲတစ်ခုမှာဒီအဝပါလို့ရှိရင်ကျွန်တော်တို့ဒီရှေ့ဆက်သွားရမယ့်အလုပ်တွေအတွက်ကအားကောင်းတဲ့အချက်တစ်ချက်ဖြစ်တယ်ဆိုတာကိုကျွန်မအနေနဲ့လေးလေးနက်နက်အရာကိုထောက်ပြချင်ပါတယ်ရွေးကောက်ပွဲဆိုတာကကျွန်တော်တို့၄နှစ်တစ်ချိန်မှကြုံတွေ့ရတာဖြစ်တဲ့အတွက်လေးနှစ်တစ်ချိန်မှအခွင့်အရေးရတာဖြစ်တဲ့အတွက်ကျွန်တော်တို့လူငယ်သူတွေအကုန်လုံးအနေနဲ့ရောသူတစ်ဖြစ်အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလုံးဝလက်လွတ်မခံဘဲနဲ့ကျွန်တော်တို့ရဲ့ရွေးချယ်ရမယ်ကိုယ်စားလှယ်လောင်းကိုကျွန်တော်တို့ရုံရုံကြည်ကြည်နဲ့ရေရေဝဝရွေးချယ်ဖြစ်ဖို့အရေးကြီးပါတယ်ကျွန်တော်တို့ဒီအခွင့်အရေးကိုလုံးဝအဆုံးရှုံးလို့မဖြစ်ပါဘူး You
can bend but never break me cause it only serves to make ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့အစားအသောက်တွေကိုထုတ်ပိုးရမှာအသုံးပြုတဲ့ပလတ်စတစ်တွေရဲ့အန္တရာယ်အကြောင်းကိုသိပ္ပံတဲ့နည်းပညာစီစဉ်မှာကြားရမှာပါရှင်။အခုတူတဆုံလင်အမေရိကန်တခွင်အစီစဉ်ကိုအလှည့်ပေးပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်တူတဆုံလင်အမေရိကန်တခွင်အစီစဉ်မှာတော့အမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်တွေမှာဖွဲ့စည်းထားတဲ့ဒီចောင်းသားအစည်းအရုံးတွေအကြောင်းတင်ပြပေးထားပါဗျ။ဒီဖွဲ့စည်းဝင်ចောင်းသားတွေအနေနဲ့တာမန်ចောင်းသားရေးရာကိစ္စတွေအပြင်ပညာရေးဆိုင်ရာကိစ္စရပ်တွေမှာလည်းပါဝင်ဆုံးဖြတ်ခွင့်ရှိတယ်လို့ဆိုပါတယ်။ San Francisco Data College ចောင်းသားအစည်းအရုံးမှာပါဝင်လှူရှားခဲ့တဲ့ Mackin Thiri Nanda Soo ကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ဟိုမက်ခင်သီးနာနာဆိုခင်ဗျာဒီပထမဆုံးအနေနဲ့ကျွန်တော်မေ့ချင်တာကဒီအမေရိကမှာရှိတဲ့ပေါ့နော်ဒီចောင်းသားတမကအဖွဲ့အစည်းတွေဆိုတော့အဲ့ဒါနေနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားဒီចောင်းနေမှာဘယ်လိုမျိုးအဖွဲ့အစည်းတွေရှိတယ်ဆိုတာကိုလေ
ဟုတ်ကဲ့ရှင်ဒီနိုင်ငံမှာတော့ចောင်းသားအဖွဲ့အစည်းရှိလာတာကတော့ကြာပြီပေါ့နော်1800ကျော်လောက်တည်းอ่ะဆိုတော့သူကဒီចောင်းသူចောင်းသားတွေကပဲဒီចောင်းသူចောင်းသားတွေကိုပြန်ပြီးတော့ကျောင်းသားအစိုးရအဖြစ်နဲ့ဟိုတင်မြောက်ကြတာပေါ့နော်မဲပေးတဲ့စနစ်နဲ့ပေါ့လေပြီးရင်ဒီနိုင်ငံမှာကျောင်းသားဖွဲ့စည်းရာတော်တော်လေးအရေးပါတယ်သူတို့ကဒီကျောင်းတွင်းမှာကျောင်းသားအရေးတယ်မကောက်ပေါ့နော်အပြင်ကဒီပညာရေးစနစ်ကလည်းအပြင်ပြည်သူလူထုနဲ့ဆက်ဆက်နေတော့ဒီသူတို့ရဲ့ထောက်ပံ့ငွေတွေရှိတယ်နောက်တကယ်တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရဒီရှိတယ်သူတို့တွေလည်းပါတွဲပြီးတော့အလုံးလုံးကြားရတယ်
ဆိုတော့အဲ့ညမှာတခုကျွန်တော်ဖြတ်မိချင်တာကလေအခုဒီမှာဟိုကျွန်တော်တို့သိသလောက်ဆိုရင်ပေါ့နော်ဒီအမေရိကတက်တူကောလိပ်တွေမှာကျောင်းသားအဖွဲ့အစည်းတွေဆိုပြီးရှိကြတဲ့အခါမှာအဲတချို့တွေဟာဒီကြတော့ဒီဟို student government ပေါ့နော်ဒီကျောင်းသားအစိုးရပေါ့ပမာလို့တဲ့တဲ့ပြန်မယ်ဆိုရင်တော့ student government နောက်ဒီ student association ဆိုပြီးတော့ရှိတာဟိုအဲ့လိုဟာမျိုးတွေလည်းရှိတယ်လေဆိုတော့ဟိုကျောင်းသားတမကဆိုပြီးတော့ဟိုတက်ရိုက်အသုံးနှုန်းကိုတုံးဆွဲတာမျိုးတော့မရှိဘူးခင်ဗျအဲ့ဒီ qua charge နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
သူကအမှန်မှားကတော့သူတို့တွေရဲ့လှုပ်ဆောင်ချက်တွေကသဘောတရားကအတူတူပါပဲအခေါ်ဝေါ်ကွာသွားတဲ့သဘောပဲသူကကျောင်းသားအရေးကိုလုပ်တယ်ကျောင်းသားကတင်မြောက်ထားတယ်ကျောင်းသားတွေအတွက်ဆုံးဖြတ်နိုင်တယ်ဟိုဟာပေါ့နော်ကျောင်းသူကျောင်းသားကောင်းဆောင်နေပေါ့အဲ့ဒီအဖွဲ့အစည်းမှာဒီက student union ဆိုပြီးတော့တုံးတာကကြတော့ သူကအဆောက်အဦးကိုတုံးတာများတယ်ကို
အထူးသဖြင့်ဒီအမေရိကမှာဆိုလို့ရှိရင်တိုင်းရင်းသားတွေတော်တော်စုံကြတယ်နိုင်ငံတကာအကြောင်းသားတွေလည်းလာပြီးတော့တက်ကြတယ်ဆိုတဲ့အခါကျတော့ဒီဟိုတက်ဆိုင်ရာဒီတိုင်းရင်းသားလူမျိုးတွေအလိုက်ဒါမှမဟုတ်ရှင်လည်းဒီနိုင်ငံတကာကလာကြတဲ့ចောင်းသားတွေဆိုပြီးတော့ទីជាဖွဲ့ပြီးတော့ဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေလည်းရှိတယ်လေဆိုတော့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကရောဘယ်လိုမျိုးဒီလှုပ်ရှားမှုတွေကိုလုပ်ကြလဲခင်ဗ
ျဒီခုနကပြောတဲ့အဖွဲ့အစည်းတွေပေါ့နော်သူတို့တွေကကိုယ်စိတ်ဝင်စားရာကိုယ်တန်ရာနော်ဒီတိုင်းရင်းသားလူမျိုးပေါင်းစုံနောက်နိုင်ငံတကာလာတဲ့အဖွဲ့အစည်းဒါတွေမကောက်ဘူးတချို့ဆိုလို့ရှိရင်Oh, issue based, interest based, ပေါ့နော်အဲဒါပါတော့အမျိုးသမီးနဲ့ဆိုင်နဲ့အုပ်စုတွေရှိမယ်စစ်ပြန်အုပ်စုတွေရှိမယ်နောက်အဲတောင်းသူကျောင်းသားတွေမှာကျမကြီးအရာပဲဖြစ်ဖြစ်နော်တခြားဟိုပေါ့လေအကိုခန္ဓာအင်္ဂါအရာပဲဖြစ်နော်ဟိုမပြည့်မပြည့်စုံတဲ့တောင်းသူကျောင်းသားတွေရှိမယ်စသဖြင့်ပေါ့လေအဲဒီလိုမျိုးအားလုံးကဒီ student government ရဲ့အဖွဲ့အစည်းတွေမှာလွှဲနေတာပဲကိုအားလုံးကလေ
ဟုတ်ပြီဆိုတော့ဥမာ Mackin Theory နန္ဒဆိုးအနေနဲ့ပေါ့နော်ဟိုခုနလိုဒီကိုចောင်းတက်ခဲ့စဉ်ကာလမှာဟိုတောင်းမို့လို့ရှိရင်လည်းဒီလိုအဖွဲ့အစည်းတွေမှာကိုတာဝန်ယူခဲ့စဉ်ကာလမှာဟိုတွေ့ကြုံခဲ့ရတယ်ပေါ့လေထူးထူးခြားခြားအဖြစ်အပျက်လေးတခုကိုပြပြပေးပါဆိုရင်ဘယ်လိုအကြောင်းအရာမျိုးဟိုဖြစ်နိုင်မလဲခင်ဗ
ျဟုတ်ကျမအနေနဲ့ကတော့ဒီ San Francisco California ကဆန်ဖရန်စစ္စကိုမှာရှိတဲ့ City College of San Francisco ဆိုတာသူတို့ရဲ့ San Francisco ဒီသာ College ပေါ့နော်အဲ့ဒီမှာ2017ကနေအဲကျောင်းသားအစိုးရအဖွဲ့အစည်းမှာကျောင်းသားအမတ်အနေနဲ့ရွေးကောက်တင်မြှောက်ခြင်းခံရပြီးတော့တာဝန်ထမ်းဆောင်ခဲ့ပါတယ်ဒီကျောင်းသူကျောင်းသားအခွင့်အရေးရဲ့နောက်ပညာရေးနဲ့ပတ်သက်တဲ့ရမုံငွေတွေကိုမလျှော့ချဖို့ပေါ့နော်အဲ့ဒါတွေကိုဥပဒေပိုင်းကနေပြီးတော့ကာဝယ်ပေးနိုင်အောင်လို့ဆိုပြီးတော့အထူးဆောင်ရွက်ခဲ့တယ
်ဟုတ်ကဲ့အဲ့တလောတော့ကပေါ့နော်ဒီចောင်းသားတွေဒီအထူးသဖြင့်ဒီကယ်လီဖိုးနီးယားမှာရှိတဲ့ចောင်းသားတွေကသူတို့ဒီចောင်းအတွက်ပေးရတဲ့ဈေးတွေတက်လာတဲ့အခါကျတော့ဆန္ဒပြတာတို့ဘာလို့လဲကျွန်တော်တို့ကြားရပါတယ်ဆိုတော့ဒီចောင်းသားတွေအနေနဲ့အခုလိုတောင်းဆိုတဲ့အခါမှာရောရလကဟိုဘယ်လိုရှိလဲခင်ဗျရ
လကတော့ဟိုဆက်ပြီးတော့သွားနေရတာပါပဲကိုသူတို့လေဒီတခုအဲ့မှာတွေ့တာကဆရာမကောနောက်ဒီမှာဒီတောင်းတကြောင်းသားအရေးကိုကင်တွဲတဲ့ administration ဆိုတာလည်းရှိတယ်ကိုဒီအစိုးရနဲ့တောင်းတကြောင်းသားဂျာမာတရားလို့ပေါ့နော်ပေါင်းကူပေးထားတဲ့ပုံကိုယ်လေးပေါ့နော်အားလုံးကဟိုဘယ်လိုပြောမလဲစူးစူးစီစီနဲ့စိတ်ဝင်တစားနဲ့ဒီလိုဟိုပညာရေးနဲ့ပတ်သက်တဲ့တောင်းတကြောင်းသားကိစ္စကိုဝိုင်းဝန်းပြီးတော့မှသွင်းသွင်းကြရတယ်မတူညီတဲ့အမြင်ရှိရင်လည်းပြဿနာတော့မဟုတ်ဘူးအားလုံးကလေကိုဟိုမတူညီဘူးဆိုရင်လည်းအားလုံးထိုင်ပြီးတော့ပေါ့နော်သွင်းသွင်းဖြည့်ရှင်းကြရတယ်အဲ့ဒါကတော့တော်တော်လေးကိုအတူယူရကောင်းတယ်ပေါ့နော
်နောက်တစ်ခုပေါ့လေဆိုတော့ဒီအမေရိကရဲ့ပညာရေးစနစ်မှာကဒီအတန်းထဲမှာဆိုလို့ရှိရင်စာတင်တဲ့ဆရာမနေပြီးတော့ဟိုဖတ်ရမယ့်စာအုပ်တွေကိုပေးတယ်ဖတ်ရမယ့်အကြောင်းအရာတွေကိုပေးတယ်အကြောင်းသားတွေကဖတ်လာပြီးတဲ့အခါကျရင်တင်လိုက်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဆွေးနွေးကြတာမျိုးတွေရှိတာပေါ့လေဒီအကြောင်းသားတမကလိုမျိုးဒီအဖွဲ့အစည်းတွေကနေပြီးတော့အကြောင်းသားတွေအရေးကိုလှုပ်ရှားတဲ့အခါမှာဒီသက်ဆိုင်ရာကဒီအကြောင်းအတောင်းရှိပုဂ္ဂိုလ်တွေနဲ့ပဲဖြစ်ဖြစ်ဌာနဆိုင်ရာဒီအစိုးရဒီအကြီးအကဲတွေနဲ့ပဲဖြစ်ဖြစ်တွေ့တဲ့အခါမှာရောဒီအမေရိကပညာရေးစနစ်ရဲ့ခုနလိုလေ့ကျင့်သင်ကြားပေးမှုကဘလောက်အထိအောင်အထောက်အကူဖြစ်တယ်လို့မြင်မိပါလေ
ဒီចောင်းနေမှာကခုနကကိုပြောသလိုတိုင်းသားလူမျိုးတွေကလည်းများတယ်လူတွေရဲ့စိတ်ဝင်စားတဲ့ကိစ္စတွေတမိုးထားတဲ့ကိစ္စတွေသူတို့ဖြတ်တန်းလာတဲ့တွေ့ကြုံတွေကလည်းအမတန်ကိုစုံလင်တော့လေအဲတခါတလေမှာလည်းပဲတယောက်နဲ့တယောက်နဲ့မတူတာတွေသဘောကွဲပြားတာတွေထိတ်တိုက်ရင်ဆိုင်ဖြည့်ရှင်းပေးရတာတွေအဲ့ဒါတွေရှိတော့ခုနကလိုဟိုဒလေတွေရင်ကျိမှုတွေရှိမယ်ဆိုလို့ရှိရင်ဖြည့်ရှင်းရတဲ့အခါမှာဟိုတိုပို့ပြောအများကြီးအဆင်ပြေတာပေါ့နော်နောက်ပြီးတော့ဟိုရင်းရင်းကျေးကျေးနဲ့ဒီကိစ္စလေးကိုဖျက်ဆီးနိုင်တာပေါ့
ဟုတ်ကဲ့နောက်ဆုံးမိကုန်းပါခင်ဗျဟိုအမေရိကန်အပါဝင်ပေါ့လေတကယ်တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒါတိုင်းပြည်ရဲ့အနာဂတ်ခေါင်းဆောင်တွေဖြစ်တဲ့လူငယ်တွေအကြောင်းသားတွေကိုမြေတောင်မြောက်ပေးတယ်ပြည်စုပြိုးထောင်ပေးတယ် တကယ်လို့ပေါ့လေဒီတိုင်းပြည်ဒီပြည်မှာဒီဒီတိုင်းပြည်ရဲ့အနာဂတ်ရည်ရည်နာတွေဖြစ်တဲ့ဒီခေါင်းဆောင်တွေဖြစ်တဲ့လူငယ်ចောင်းသားတွေကိုမြေတော်မြှောက်ပေးတာမရှိဘူးအားပေးအားမြှောက်တာမရှိဘူးဒါအပြင်ပေါ့နော်ဒီလူငယ်တွေစုပေါင်းပြီးတော့အလုပ်လုပ်ကြတဲ့ဥမာចောင်းသားတမကလို့အစောက်ဦးမျိုးကိုဒီမိုင်းခွဲပြီးတော့ဖျက်ဆီးပလိုက်တယ်ဆိုတော့ဒီဖြစ်ရမျိုးရှိတယ်ဆိုလို့ရှိရင်ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ဘာမှန်းပြောချင်လဲခင်ဗျာ
ပညာရေးစနစ်ចောင်းသူចောင်းသားတွေရဲ့အဖွဲ့အစည်းတွေနောက်ပြီးတော့ဒီဟိုပေါ့နော်အများပြည်သူလူထုကပညာသင်နိုင်တဲ့เนาะចောင်းနေစနစ်တွေဆိုတာကဒီចောင်းသူចောင်းသားတွေအတွက်ရှိတယ်ဆိုတာလည်းမဟုတ်ပါဘူးအဓိကကဒီ social order လို့ခေါ်တဲ့ဟိုတိုင်းပြည်မှာပေါ့နော်ကစင်ကလျာမဖြစ်ရအောင်ပေါ့နော်ဒီလိုပညာရေးစနစ်တွေဆိုတာရှိနေတာပါအဲ့တော့လေအဲ့ဒီလိုမြေတောင်မြောက်ပေးမှုတွေမရှိဘူးအာဒီအနာဂတ်ကိုဆက်ပြီးတော့ထမ်းပေါ်ရမယ်တည်ဆောင်ရမယ်ဒီကျောင်းသူကျောင်းသားတွေကိုဟိုပေါ့နော်ပံ့ပိုးမှုနေရာပေးမှုတွေမရှိဘူးဆိုလို့ရှိရင်သူတို့ရဲ့ social order ကဘလို့မလေးဟိုတေးချာပေါ့နော်ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်နဲ့ရှိမှာမဟုတ်ပါဘူ
းကိုအောင်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာစီစဉ်ပါဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးသန့်ဘူးကွန်တွေကိုထည့်ပြီးကြော်တယ်လို့ပြောနေကြတာမို့ဘန်းအန်ဂျယ်တွေရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နေရာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထွက်တဲ့ဆိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရင်သားကင်ဆာရံပုံငွေအဖွဲ့ကလည်းပြောပါတယ်။ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုတိဖို့လိုတာပါ plastic တွေကိုစွန့်ပြရမှာလိုက်နာဖို့အတွက် plastic လုပ်ငန်းအတင်းကြီး SPI က plastic တွေကိုအမျိုးအစား9မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိပ်တွေထွက်လာစေတဲ့ plastic ကိုတော့အကြမ်းဖျင်းအဖျင်း3မျိုးခွဲထားပါတယ် bisphenol A BPA ဓာတ်ပစ္စည်းဟာလူနဲ့အထွတ်အမြတ်အများဆုံးဓာတ်အဆိပ်တစ်မျိုးဖြစ်ပြီး SPI အတင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗိုနိတ်တွေကနေထွက်လာတာပါသူကိုပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကနေကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းနဲ့ထွက်လာစေတဲ့နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကိုတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပကံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့ PVC လို့ခေါ်တဲ့polyvinyl chloride ပါသူဟာကာစီနိုဂျင်အဆိပ်ဖြစ်နေတတ်မှတ်ထားတဲ့ vinyl chloride နဲ့ dioxin တွေကိုထုတ်ပေးပါတယ်ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကို carbon hydrogen oxygen ပါတဲ့ drop down နဲ့ပြုလုပ်ထားတာလို့ Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ် AG ကပြောပါတယ
်ရေတန့်ဘူးတွေကို PED ဆိုတဲ့ polyethylene terephthalate အမျိုးအစားနဲ့လုပ်ပါတယ်recycle code လို့ခေါ်တဲ့ SPI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့အသင်္ကေတပြထားတော့နံပါတ်1အမေရိကန်မှာရှိတဲ့ရေတံပူးတွေဆိုရင်တော့အများသောအဖြစ်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။ဗမာပြည်မှာတော့ဘယ် PET မျိုးစားကိုသုံးတယ်တော့မသိပါဘူး။ဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ဗမာပြည်မှာလည်းရေတံပူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူး။ဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်။ပူနံပါတ်ပလတ်စတစ်ကိုလုံတုံးရလဲ၊ပီးလိုလုံတုံးရဆိုလို့ရှိရင်ဒီပလတ်စတစ်ကိုရုတ်တရက်မီးခူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ်။အန်တီမိုနီအောက်ဆိုက်ဆိုတော့အဲ့အန်တီမိုနီကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်။သဘာဝအလျောက်ပေါ့နော်။အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ပလတ်စတစ်ထည့်ရပစ္စည်းတွေပေါ့နော်။ပျော်ဝင်တာတွေကတိတ်တော့မတွေ့ကြပါဘူး။ဟိုတခြားကြီးအမေရိကန်မှာရှိတဲ့ပူတွေမှာဆိုတော့လည်းမတွေ့ဘူး။သို့တော်လည်းတခြားတိုင်းပြည်မှာကြတော့ဒီ PET ပူးတွေရနေပြီးတော့အန်တီမိုနီတွေကထွက်ကြလာတဲ့ခါလဲညားသွားတာလဲတွင်းတွင်းနိုင်တယ်လို့ပြောတယ
်။အန်တီမိုနီကနေအန်တီရပေးတယ်ဆိုတော့ဘလူးအန်တီရတွေပေးနိုင်တာပါလား
။အန်တီမိုနီတခုရဲ့ဆိုကြတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့၄ခုပါမီတာမှာအန်တီမိုနီ၄ကီလိုဂရမ်ပါရှုမယ်ဆိုရင်အဆုတ်တွေနဲ့နှလုံးမှာပြဿနာဖြစ်တယ်။
နောက်ပြီးတော့ဘိုက်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအစိတ်တင်တာတချို့ကလည်းပြောတယ်အာဆင်းတဲ့လောက်ကိုဟိုဖြစ်တယ်လို့ပြောတယ်
။ရောရေတန့်ဘူးတွေကဒီတောက်ရေထဲ့ဖို့တက်တက်ပဲ။သူတို့ကိုအကြော်ကြော်တဲ့နေရာမှာမတုံတင်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အတုံးများနေတဲ့ဥစ္စာဥပမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥဆိုင်တို့မှာဆိုလို့ရှိရင်ဒီအရည်တွေကိုဒီပလတ်စတစ်ကျွတ်ကျွတ်အရည်တွေနဲ့ထည့်ကြတာတွေ့ပါတယ်။ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းတာဘယ်လောက်လောက်ရှိပါလဲ
။တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်။အစားတော့တက်ထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူး။သို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်။ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရည်တွေတိတ်ပူချိန်နေတဲ့အရည်တွေကိုခံနိုင်အောင်လုပ်ထားတဲ့ plus တွေကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်။အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုပူချိန်မြင့်လာလို့ရှိရင်အိတ် plus တွေလုပ်ထားတဲ့ထဲကဓာတုပစ္စည်းတွေကအရည်တွေပြန်ပျော်ဝင်မှာပဲလေ။အဲ့ဒါတစ်ချက်ရှိရင်နောက်ပြီးတစ်ခါလေးကြာလေခုနပြောခဲ့တဲ့လိုစီတွေက plus တွေတဘာဝကိုပြောင်းပြီးတော့အိတ် plus တွေထဲကဓာတုပစ္စည်းတွေကအစားနဲ့ရောက်မှာပဲပေါ့နော်။အဲ့ဒါကြောင့်သူ့အတုံးနဲ့သူတုံးမယ်ပစ္စည်းရလည်းမှန်မယ်တုံးပုံတုံးနည်းရောမှန်မယ်ဆိုရင်တော့အနေနဲ့မရှိဘူးတုံးပုံတုံးနည်းမမှန်ဘူးဆိုတော့အနေနဲ့ရှိသွားနိုင်တယ်။နောက်တစ်ချက်ကလည်းနည်းဆုံး plus တွေ pack လေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ Texas City အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့ landfill ကခံထားတဲ့ plus တွေကိုစားမိတယ်နဲ့တခါလေဦပိတ်ပြီးသေးတာပဲလေ။ဒါကျွန်တော်တို့ Texas မှာလည်းဖြစ်တယ်
ဒီမြန်မာနိုင်ငံမှာအခု microwave တေ microwave oven ပေါ့နော်မိဖို့တွေတုံးနေကြပါပြီဆိုတော့ဒီ microwave နဲ့နှွှေးတဲ့အခါမှာเนาะဘယ်လိုပစ္စည်းမျိုးကိုထည့်ပြီးတော့မနှွှေးသင့်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပါ
ဒီအထူးသဖြင့် microwave ကိုတုံးမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe for microwave နဲ့တုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုံးလိုက်မယ်ဆိုရင်ဒီ plastic တွေကတက်တရပေါ့နော်အကုန်လုံးအစားတော့ပဲရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ွက်ကလေးတွေလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ွက်ကလေးတွေဆိုရင်မိုက်ခရိုဝေ့ဗ်ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ပလတ်စတစ်အမျိုးအမည်ကိုတိရမှာပေါ့ဘယ်တကယ်လို့အမျိုးအမည်မတိဘူးဆိုရင်တတ်နိုင်ရင်တော့မိုက်ခရိုဝေ့ဗ်ကမထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းတတ်မှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလည်းလိုတယ်အဲ့တော့လူတွေကမတိပဲစားနေရဟုတ်လားမဟုတ်လားလည်းမတိဘူးအဲ့ဒီချက်နောက်တစ်ချက်ကလည်းကို့အနေနဲ့ဘာလုပ်ဖို့နေသေးလဲဆိုတာအတိအချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တပတ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ပေးတဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ကလာမှမဖြစ်ပလတ်စတစ်မဟုတ်ဘဲနဲ့အရင်တော့ကဒါ acid ထည့်ထားပြီးသားဖြစ်တဲ့ပုံကြီးဆိုဘယ်နဲ့လုံးအဲ့တော့ဘယ်ကလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းဘယ်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲ၊ဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတယ်မရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲ၊ဆန်းချိန်ဆန်းကျုံနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်။အဲ့ဒါတွေဝင်လင်းမြင်နာမှုရောနောက်ပြီးစီကန်းအချက်ပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်
တခင်မြတ်သက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင် VOA ကအခုတန်လွှင့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြီးပြည့်ချင်းမြမဆန်တော်ချင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ3225နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင် VOA ရဲ့စီစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင်
တောင်ကယ်ရိုလိုင်းနာလွှတ်တော်မှာနှစ်ပေါင်း50ကျော်လွှင့်တင်ထားတဲ့ American ပြည်ရင်းစစ်ကာလကတီးခြားခွဲထွက်ခြင်းသူတွေတုံးခဲ့ကြတဲ့ Confederate အလံကိုတောင်ကယ်ရိုလိုင်းနာဂုံပြူရဲတပ်ဖွဲ့ဝင်တအူးကအလံတိုင်ကနေဒီကနေ့ရှော့ချခဲ့ပါတယ်။ဒီလိုမျိုးအလံကိုတိုင်ကနေချခဲ့တဲ့အခါမှာတော့ဒီအခမ်းအနားကိုတက်ရောက်လာသူတွေက USA ဆိုပြီးတော့ hit ကျွေးခဲ့ကြသလို American အလံတွေကိုလည်းဝေယမ်းခဲ့ကြပါတယ်။လွန်ခဲ့တဲ့လအတွင်းတောင်ကယ်ရိုလိုင်းနာပြည်နယ်ချားလ်စ်တန်မြို့ကလူမဲတွေရဲ့သမိုင်းဝင်ဖျားချောင်းအတွင်းလူပြူတနတ်သမားတအူးကဝင်ရောက်ပစ်ခတ်တာကြောင့် African နွယ်ဘွား American နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွှင့်ထူမှုကိုအခုလိုမျိုးအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ ီရန်နျူကလ িয়ার ရဲ့ပြည်သက်ဆွေးနွေးဖြေရှာဖို့တမန်ရဖြစ်တဲ့ဒီကနေ့တောက်ကြနေကိုကျော်လွန်လာပြီးတဲ့နောက်ကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်တွေနဲ့အီရန်ကြားတနင်္လာနေ့အထိဆက်လက်ဆွေးနွေးကြမှာပါ။ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိပေမဲ့နှေးကွေးလွန်းနေတယ်လို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖီလစ်ဟာမွန်ကပြောပါရယ်။နှစ်ရှည်ထောင်နှံချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လွတ်ပေးဖို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ် Unity Channel နဲ့ Bimontan Channel ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးတို့ကိုထောင်နှံချမှတ်ပြီးဒီနေ့အကြာမှာဒီကနေ့မှာအခုလိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ
်သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညာစီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့ Engineer ကတော့ Glenn Von Galio ဖြစ်ပါတယ်ကျမတော့နန္နာချမ်းပါVO American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 30နဲ့50ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VO ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.